Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနဲ့နေ့တနေ့ဖြစ်ကြပါသည်ခင်ဗျာ View American တဲ့2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့မနေ့ခင်းအစည်းအဝေးတွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ line number 3040 4850နဲ့ line number 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးကိုတောင်းဝယူတင်ဆက်မှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့ဒီမိုကရက်ပါတီရဲ့ညီလာခံမှာသမ္မတဘရက်အိုဘားမားဒီနေ့စကားပြောဆိုဖို့ရှိပါတယ်။နောက်ပြီးတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းမစ်ကလင်တန်ရဲ့ပျောက်နေတဲ့အီးမေးလ်တွေကိုရုရှားနိုင်ငံကရရှိလောက်ပြီးဆိုပြီးတော့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တိုင်းဒေသတော်လှန်ရေးလက်နက်ကင်အဖွဲ့တွေရဲ့မိုက်ဂျာယန်ညီလာခံကိုအခုဒီနေ့ဆိုရင်တတိယနေ့ဖြစ်ဆက်လက်ပြီးတော့ကျင်းပပြုလုပ်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကြီးညာပေးတော့မှာဖြစ်ပါတယ်ခင
်ဗျ။ Okay ပါခင်ဗျာ။ American ပြည်ထောင်စု Philadelphia မြို့မှာကျင်းပနေတဲ့ Democratic Party ညီလာခံမှာလူမဲခေါင်းဆောင်တူပြောကြတာကတော့
This land is our land. When we all come together. Red and yellow, brown, black and white.
လူမဲလူအခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဂျက်စီဂျက်ဆင်ကသမ္မတလောင်းဟီလာရီကိုထောက်ခံကြောင်းပြောဆိုသွားတာပါဒီအကြောင်းတင်ပြခြင်းနဲ့အတူ21ပင်လုံညီလာခံမတိုင်ခင်မှာဒီတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားအပြစ်ရရေးအတွက်တောင်းဆိုကြတဲ့သတင်းတခါရခိုင်ပြည်နယ်မှာမူရစ်စေဝါတွေမိတဲ့သတင်းနဲ့လာအိုနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးမှာဒေါ်အောင်ဆန်းစုကြည်ကသူ့အတွေ့အကြုံတွေကိုကျင်းနာကြောင်းပြောဆိုတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုရဲကောင်တို့ကပြောပြပေးပါဦးခင်ဗျာ
American ပြည်တော်စု Philadelphia မြို့မှာကျင်းပနေတဲ့ Democratic Party ရဲ့ညီလာခံတတိယနေ့မှာတော့သမ္မတ Barack Obama ဟာအဓိကမိန့်ခွန်းပြောကြားမဲ့သူဖြစ်ပါတယ်အဲ့ဒီအခါမှာတချိန်ကနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူ Hillary Clinton အနေနဲ့လာမယ့်ဇန်နဝါရီလမှာတက်တန်းကုန်ဆုံးတော့မဲ့သူ့ရဲ့သမ္မတရာထူးကိုဆက်ခံဖို့အတွက်တင့်တော်သူတစ်ယောက်ဖြစ်တဲ့အကြောင်းသူ့ရဲ့ရှုမြင်ပုံတွေကိုပြောဆိုမယ်လို့ဆိုပါတယ်2016ခုနှစ်ရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟယ်လရီကလင်တန်ကိုရွေးချယ်လိုက်တဲ့အကြောင်းကြေညာခဲ့ပြီးနောက်တနေ့မှာတော့ဒုတိယသမ္မတဂျိုးဘိုင်ဒန်ဟယ်လရီကလင်တန်ရဲ့ဒုတိယသမ္မတအဖြစ်ရွေးချယ်ထားသူဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကင်းနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလူးဘတ်စသည့်ပုဂ္ဂိုလ်တွေကအတိအသေးမိန့်ခွန်းပြောကြားမှုရှိနေပါတယ်ဟယ်လရီကလင်တန်ဟာအမေရိကန်ပြည်တော်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုအနေရွေးချယ်ခြင်းခံလိုက်ရတဲ့ပထမအဦးဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာခဲ့ပါပြီ။သမ္မတအိုဘားမားဟာမစ်ကလင်တန်ရဲ့မဲဆွယ်စည်းရုံးရေးမှာဝင်ရောက်စကားပြောဆိုခဲ့ပြီးလည်းဖြစ်ပါတယ်။သူ့အနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မစ်ကလင်တန်ရဲ့အဓိကပြိုင်ဖက်ဖြစ်တဲ့ဒေါ်နယ်ထရန့်ကိုအနိုင်ရရှိဖို့အတွက်စည်းရုံးရေးကိုအောက်တိုဘာလအတွင်းမှာအချိန်ပေးပြီးတော့လူထုကမှဝင်ရောက်စည်းရုံးရေးဆင်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။
Republican သမ္မတလောင်း Donald Trump ဟာပြိုင်ဘက် Democrat Party က Hillary Clinton ရဲ့ email စာပါတွေကိုဝင်ရောက်ပြီးသူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းပျောက်ဆုံးခဲ့တဲ့ email 3000ကျော်ကိုရှာဖွေဖို့အတွက်ရုရှားနိုင်ငံကိုတိုက်တွန်းကြောင်းဗုဒ္ဓဟူးမြေနေ့ကပြောကြားလိုက်ပါတယ်ဒေါ်နယ်ထရမ့်က Florida ပြည်နယ်မှာရှိတဲ့သူပိုင်ခေါက်ကွင်းအပန်းဖြေစခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုမှတ်ချက်ပြုပြောကြားလိုက်တာဖြစ်ပါတယ်။ Clinton က2009ခုနှစ်ကနေ2013ခုနှစ်အထိသမ္မတ Obama ရဲ့ပထမတက်တန်းကာလအတွင်း American ထိပ်တန်းတန်တမာတဦးဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းအသုံးပြုခဲ့တဲ့သူမရဲ့ကိုပိုင် email စာပါမှာသူမပုဂ္ဂလိကပိုင်းလို့သတ်မှတ်ပြီးဖျက်ပစ်လိုက်တဲ့ email တွေကိုရုရှားအစိုးရကယာပြီးသားဖြစ်နေလောက်ပြီလို့ဒေါ်နယ်ထရမ့်ကပြောခဲ့တာပါ။ထရမ့်ရဲ့ပြောကြားချက်တွေဟာပထမဆုံးအကြိမ်အနေနဲ့အဓိကပါတီတစ်ခုကသမ္မတလောင်းတဦးကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တဦးကိုတချို့လှုပ်ဖို့အတွက်ပြပအင်အားကြီးနိုင်ငံတစ်ခုကိုတိုက်တွန်းလိုက်တာပဲဖြစ်တယ်လို့ကလင်တန်ရဲ့မဲဆွယ်စည်းရုံးရေးတာဝန်ရှိသူတွေကပြောပါတယ
်။ Syria နိုင်ငံအရှေ့မြောက်ပိုင်း Commercially မြို့မှာဖြစ်ပွားခဲ့တဲ့အတိခံဘုံခွဲတိုက်ခတ်မှုအတွင်းမှာလူပေါင်း40ကျော်သေဆုံးပြီးတော့ဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။IS Islamic State ရအဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့စီစဉ်လာဖြစ်တယ်လို့ပြောပါတယ်။တူရကီနိုင်ငံနယ်စပ်အနီးမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုအတွင်းမှာဒဏ်ရာရရှိခဲ့သူတွေထဲမှာ VOA ရဲ့ Khat Bada အစီအစဉ်ရဲ့သတင်းတောက်ဇာနာဦးမှာလည်းပါဝင်ပါတယ်။ဘုံပေါက်ကွဲမှုကသူနေထိုင်တဲ့ apartment အဆောက်အုံကနေမီတာ50လောက်အကွာအဝေးမှာဖြစ်ပွားခဲ့ပြီးသူ့ရဲ့ဇနီးနဲ့ကလေးနှစ်ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ VOA ကပြောခဲ့ပါတယ်။ ဘုံပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အနီးပတ်ဝန်းကျင်မှာနေကြတဲ့သူ့ရဲ့ဆွေမျိုးတွေတည်းရတချို့ဟာပျောက်ဆုံးနေပြီးတော့သူတို့ဟာပြိုကျပျက်စီးနေတဲ့အဆောက်အုံတွေရဲ့အောက်မှာရောက်နေတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွန်ရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ဝင်ဖြစ်တဲ့ရာမီအဗ်ဒယ်ရမန်ကတော့ဒီထရက်ကားပေါ်မှာထောင်ပြီးတော့အသေးခံဘုံခွဲတိုက်ခတ်မှုကြောင့်ကွက်စလီမြို့ရဲ့အနောက်ပိုင်းကခတ်လူမျိုးတွေပီတူစစ်အဖွဲ့ယုံမျက်နှာစာကိုပြိုကျသွားစေခဲ့တယ်လို့အဗရက်မီဒီယာကိုပြောဆိုခဲ့ပါတယ်။လေတက်အခြေစိုက်စခန်းအပါဝင်မြို့ရဲ့တခြားဘက်တခြားကိုတော့စီးရီးယားအစိုးရတပ်တွေကထိန်းချုပ်ထားတာပါ။ IS အဖွဲ့ကအေမတ်တရင်ဌာနရဲ့ဝက်ဘ်ဆိုက်စာမျက်နှာပေါ်ကနေထုတ်ပြန်တဲ့ကြေညာချက်မှာတော့ခတ်လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံအနောက်မြောက်ပိုင်းကခရီးရန်ဖျားကြောင်တစ်ခုမှာကက်သလစ်ဖုံးတော်ကြီးတစ်ပါးကိုတပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံရတဲ့သူနှစ်ဦးဟာ IS အဖွဲ့ရဲ့အလံကိုကိုင်းဆောင်ထားပြီးအဖွဲ့ခေါင်းဆောင်ဘက်ဂရက်ဒီကိုတစ္ဆာခံတဲ့အကြောင်းတန်နိဋ္ဌန်ပြုနေတဲ့ဗီဒီယိုဖိုင်ကို IS အစံဖွဲ့အဖွဲ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီဗီဒီယိုဖိုင်ကို IS အဖွဲ့နဲ့ဆက်ဆက်နေတဲ့သတင်းဌာနတစ်ခုကလွှင့်တင်ခဲ့တာဖြစ်ပါတယ်။ဗီဒီယိုထဲမှာဒီနှစ်ဦးတည်းကတဦးဟာဘက်ဂရက်ဒီကိုတစ္ဆာခံတဲ့အကြောင်းအာရဗ်ဘာသာစကားနဲ့ရွတ်ဆိုပြီးအစင်လာအတိုင်းတန်နိဋ္ဌန်ပြုနေတဲ့ပုံရိပ်တွေပါရှိပါတယ်။ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေတစ်ခုပြီးတစ်ခုဖြစ်နေတဲ့အတွက်ကြောက်ရွံ့တုန်လှုပ်မှုတွေဖြစ်နေတာရော့ကျစေဖို့ကြိုးပမ်းတဲ့အနေနဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဟာဗုဒ္ဓဟူးနေ့အစောပိုင်းကဘာသာရေးခေါင်းဆောင်နေတွေ့ဆုံခဲ့ပါတယ်။သမ္မတဖရန်ဆွာအော်လန်ဟာဘာသာခေါင်းဆောင်တွေရဲ့ဘာသာပေါင်းစုံသွေးစည်းညီညွတ်ရေးရအောင်ဖန်ကြိုးပမ်းတဲ့အနေနဲ့ပဲရစ်မြို့ကသူ့ရဲ့ရုံးခန်းမှာဘာသာပေါင်းစုံကခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကခရီးရန်ဖျားကြောင်တစ်ခုမှာဝိပုစုတောင်းပွဲလုပ်နေခြင်းအတွင်းမှာအရင်ကတည်းကအကြမ်းဖက်တိုက်ခိုက်မှုဆိုင်ရာဆွဲချက်တင်နဲ့ရင်ဆိုင်နေရတဲ့အသက်16နှစ်အရွယ်အစွန်းရောက်လူငယ်တဦးနဲ့ဘသူဘဲဝါမှန်းမသိရသူတဦးတို့ဟာအသက်86နှစ်အရွယ်ဖုံးတော်ကြီးကိုလက်ဘင်းကိုလှီးပြီးတပ်ပစ်ခဲ့ပြီးတဲ့နောက်ပြင်သစ်ကကက်သလစ်ခရီးရန်အတိုင်းဝိုင်းမှာစိုးရိမ်ထိတ်လန့်နေကြဆဲဖြစ်နေပါတယ်။ Adele Camiche လို့နာမည်ရတဲ့အဲ့ဒီအကြမ်းဖက်ဆိုင်ရာတိုက်ခိုက်အကြမ်းဖက်တိုက်ခိုက်မှုဆိုင်ရာဆွဲချက်တင်တဲ့ရင်ဆိုင်နေရတဲ့လူငယ်ဟာ2015ခုနှစ်မတ်လကတည်းကနှစ်ကြိမ်တိုင်ဖမ်းဆီးခံရပြီးအခုဖျားเจ้าကိုဝင်ရောက်တိုက်ခိုက်တဲ့အချိန်တွင်သူ့ရဲ့သွားလာလှုပ်ရှားမှုတွေကိုခြေအားခံနိုင်မှုမျက်စစ်အချက်ပြလက်ပတ်ကိုဝစ်ဆင်ထားသူဖြစ်ပါတယ်။ဖျားเจ้าကိုတိုက်ခိုက်မှုအတွင်ရဲတပ်ဖွဲ့ကသူတို့ကိုပစ်ခတ်ပြီးရဲတပ်ဖွဲ့ကိုပြန်လည်ပစ်ခတ်တဲ့အတွင်းမှာတိုက်ခိုက်သူနှစ်ဦးစလုံးသေဆုံးသွားခဲ့ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကကြာတာပရီနေ့နနခင်းတည်င်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်များအဖွဲ့နဲ့တိုင်းရင်းသားနိုင်ငံရေးပါတီများအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေဟာညီလာခံဒုတိယနေ့အဖြစ်ကချင်ပြည်နယ်မိုင်ဂျာယန်မှာမနေ့ကဆက်လက်ပြီးတော့ကျင်းပပြုလုပ်ခဲ့ပါတယ်။အစိုးရကဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးကိုစကားကန့်လန့်ပြောကြားလိုက်တဲ့ဟာတိုင်းရင်းသားလူမျိုးစုတွေအတွက်အာဏာချုပ်တရားဖြစ်ပြီးတော့27ရာစုပင်လုံးညီလာခံကိုတွားနိုင်မှုအတွက်ယက်တိချက်ချမှတ်နိုင်မှုအရေးကြီးတယ်လို့ဘုံသဘောတူညီချက်ရရှိအောင်အဲ့ဒီညီလာခံကြီးမှာဆွေးနွေးညှိနှိုင်းအားထုတ်ကြိုးပမ်းကြဖို့အတွက်ညီလာခံဒုတိယနေ့အဖွဲ့မိန်ကုန်းမှာတဘာပတိတာဝန်ယူခဲ့သူကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌနော်စီဖိုးရဆိုင်ကပြောဆိုသွားပါတယ်။27ရာစုပင်လုံးညီလာခံမှာတိုင်းဒါပါတီတွေရဲ့အခမ်းအနားမှာအခုချိန်ထိပြည်ပြည်ပြင်းမပေါ်ပေါက်သေးတဲ့အကြောင်းကချင်ပြည်နယ်မျက်နှာစုံကြီးအစည်းအဝေးကိုတက်ရောက်နေတဲ့တိုင်းဒါနိုင်ငံရေးပါတီရဲ့ကိုယ်စားလှယ်တချို့ကပြောပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတွေရှိပေမဲ့2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီကိုသာပါဝင်ခွင့်ပြုမယ်ဆိုတဲ့သဘောမျိုးဖြစ်နေတဲ့အတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေ50လောက်ဟာညီလာခံပါဝင်ခွင့်မပြုတဲ့အနေအထားဖြစ်နေတယ်ဆိုပြီးတော့တိုင်းရင်းသားပါတီများဖက်ဒရေးရှင်းကိုယ်စားလှယ်ပူးစိုးဆောင်ကပြောကြားတဲ့နေ့မှာဖော်ပြပါရခင်ဗျာ
လွန်ခဲ့တဲ့35နှစ်ကအမေရိကန်သမ္မတဒေါ်နယ်ရေဂင်ကိုလောက်ချံမှုစ조사ခဲ့တဲ့ဂျွန်ဟစ်လေဆိုသူဟာဝါရှင်တန်မှာရှိတဲ့အစိုးရပိုင်စိတ်ရောဂါကုဆေးရုံတရုံကနေမကြခင်ဆင်းခွင့်ရတော့မှာပါအသက်62နှစ်အရွယ်ဂျွန်ဟစ်လေဟာသူကိုယ်တိုင်နဲ့အခြားသူတွေအတွက်အန္တရာယ်ပေးနိုင်တဲ့အခြေအနေမရှိတော့တဲ့အတွက်အစောဆုံးဩဂတ်စ်လ5ရက်လောက်မှာဗာဂျီးနီးယားပြည်နယ်ဝီလျံဘတ်စ်မြို့ကနေသူ့ရဲ့မိခင်နဲ့အတူပြန်လည်နေထိုင်ဖို့ခွင့်ပြုလိုက်တယ်လို့အမေရိကန်ခရိုင်တရားသူကြီးတဦးကပြောကြားခဲ့ပါတယ်
တောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာခုံတမာတိရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ပိုင်းမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားဓာတ်ရိုက်ဆွေးနွေးပြောဆိုဖို့ဆန္ဒရှိကြတယ်ဆိုတာကြောင့်အားတက်မိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ခင်ဗျာ
자다브리님네킨ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOR အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုကြားရပါမယ်။လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက် UTV ဒီမိုကရက်ပါတီညီလာခံကိုဒီကနေ့တတိယနေ့အဖြစ်အခုအတန်းနှွင့်နေချိန်မှာပဲကျင်းပနေစေဖြစ်ပါတယ်။ပါတီသမ္မတလောင်းဟီလာရီကလင်တန်အပေါ်ထောက်ခံမှုပြကြမဲ့ဒီကနေ့အစီအစဉ်ထူးခြားခြင်းနဲ့ပတ်သက်လို့ဖီလာဒဲဖီးယားမြို့မှာကိုတိုင်သွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။ကိုအောင်လွင်ကြီးဒီနေ့ညီလာခံတတိယနေ့ကိုသမ္မတဥပမာနဲ့အခြားထိတ်တန်းခေါင်းဆောင်တွေလည်းတက်ရောက်ပြီးမိကွန်းပြောကြမယ်ဆိုတော့ဘာတွေပြောမယ်လို့တည်ထားရလဲခင်ဗျ။
ညမှာဒီသမ္မတဥပမာဒုသမ္မတဂျိုးဘိုင်ဒင်းဒီကလင်တန်နဲ့သူတို့ကရွေးကန်ထားရတဲ့ဒီကင်ကင်တို့ပါနေပြီးဒီကလင်တန်နိုင်ငံရေးအတွေ့အကြုံနဲ့သူအမေရိကန်ပြည်ထောင်စုကိုဒီဥဆောင်နိုင်စွမ်းရှိလို့ချင်းနဲ့ပြောကြဆွေးကြမှာဖြစ်ပါရဲ့အမေဝါမအနေနဲ့ဒီသမ္မတလောင်းကလင်တန်ကဒီအမေရိကန်ကိုဥဆောင်ဖို့ဘယ်လောက်ထိစဉ်းစားဖြစ်နေပြီးနောက်ပြီးတော့ခက်ခဲကြီးမားတဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်စွမ်းရှိရသည်ဖြစ်တယ်ဆိုတာတွေကိုထည့်သွင်းပြောကြားမယ်အကြောင်းကိုဒီအင်ဂျီရောထုတ်ပြန်တဲ့သမ္မတမင်းကကောင်းလို့ချင်းမှာတွေ့ရပါရဲ့နောက်ပြည်ရင်းကစင်ကုန်မှုတွေဒီကဘာတော်ကကျတဲ့နာရီတို့ရေးဆိုင်ဖြည့်ရှင်းတဲ့နေရာမှာသမားအင်ဂျီရောမှာအတွေ့အကြုံရှိခဲ့ဘူးလေသူတရားနောက်အတိုက်ခံနေတဲ့ဘလောက်ပဲကြုံအောင်ကြုံအောင်အရှုံးမပေးတဲ့တဲ့သူဖြစ်နေသူတိထားတဲ့ခရင်တန်အကြောင်းကိုလည်းပြောချသွားမှလည်းဖြစ်ပါရဲ့နောက်သမားဥပမာအနေနဲ့ကတော့ဒီလွန်ခဲ့တဲ့7နှစ်တုန်းကဒီဒီမိုကရက်တစ်ပါတီညီလာခံမှာဒီပထမဆုံးအချိန်သူကိုယ်ကမင်းငုံပြောခဲ့တဲ့တုန်းကလိုပဲအမေရိကန်ကိုဒီစုစည်းညီမှုရှိအောင်လုပ်ဖို့ဒီရီပပ်ဘလစ်ကန်ဒီမိုကရက်ဆိုပြီးတော့ဘောရိုင်းကိုလမ်းမနေဖို့ကိုအာယုံဆိုင်ပြောမယ်ဆိုပြီးတော့လေတော်ဝင်ရှိသူတွေကပြောတာရှိပါတယ်ခင်ဗျာအခုကဒီဟီလာရီကလင်တန်ကအမေရိကန်ရဲ့သမ္မတတိုက်သူနောက်ပြန်ဆက်ရီပပ်ဘလစ်ကန်ပါတီကဒီသမ္မတလောင်းဒေါ်နယ်ထရန့်လိုပဲအပြောသက်သက်မဟုတ်ဘဲနဲ့လက်တွေ့ဦးဆောင်မှုပေးနေတဲ့အတွေ့အကြုံတွေကိုဖိုင်ဆိုင်မှုတူဖြစ်နေတဲ့ဒီအမေရိကန်ရုပ်သံ NDC ရဲ့ဒီမင်းမြန်ကမှလည်းအစောပိုင်းမှာသမ္မတကပြောထားတာရှိရဆိုတော့ဒါတွေကိုပြန်ပြီးကြားလိုက်ဖို့ရှိနေပါတယ်ခင်ဗျာ
အဲ့တော့ဒီညီလာခံတတိယနေ့မှာလွတ်တော်ပိုင်းကခေါင်းဆောင်အနေနဲ့တက်ကြမှာဆိုတော့ဘယ်သူတွေပါကြမလဲခင်ဗျာ
ဒီမှာတော့ဒီသမ္မတဥပမာကြီးထူးထူးခြားခြားဖြစ်နေတာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်တဲ့ဒီဂျေးဘိုင်ဒန်တို့လည်းဟိုတက်ကြပါလိမ့်မယ်သူတို့ကလည်းဒီသမ္မတလောင်းကလင်တန်ရဲ့ဆောက်ဆောင်ရည်ကိုပြောပါလိမ့်မယ်နောက်ပြီးတော့ဒီဗာဂျီးနီးယားပြည်နယ်ဆက်ဆောင်မှာဒီကင်ပိန်းကလည်းပဲဒီဒုသမ္မတလောင်းဖြစ်တဲ့ပါတီရဲ့ဆိုဖီချာကိုပြောင်းလက်ခံယူရင်းနဲ့ဒီနိုင်ငံစကားပြောမှာပါနောက်အခုသတော်ကဒီကိုညံဝဲအောင်မေးလို့ပေါ့သတော်ဘိုင်ကသူရရတော့ဒီအစောပိုင်းမှာပြောပါတယ်အထက်မှာဆိုလို့ချင်းတယ်ဒီဒီပထမဆုံးအချိန်ချင်းတဲ့ပေါ်လွတ်တော်ကိုယ်စားလှယ်ချင်းတဲ့တာဝန်ယူခွင့်ရခဲ့ကြတဲ့ဒီအာရှနဲ့ပစိဖိတ်နယ်ပေါ်အမေရိကန်တွေလည်းပါကြပါတယ်နောက်တစ်ခါဒီဟီလာရီကလင်တန်ကဒီဆက်လက်တော့အမတ်ချင်းတဲ့တာဝန်ယူခဲ့ဘူးတဲ့ဒီနယူးယောက်ကနယူးယောက်ဝင်ပေတာပလာစီယိုပါတယ်နောက်ပြီးတော့ဒီနယူးယောက်ကဒီစီဝိုင်းလွန်မရှင်ရီပပလီကန်ပါတီကအမလာတော်နဲ့ခွန်းနဲ့မတူဘဲနဲ့သူတို့ထူးခြားတဲ့ကလင်တန်ရဲ့ရည်ချင်းတွေကိုသူကလည်းပြောသွားပါတယ်နောက်တစ်ခုကတော့ဒီဖစ်ကပြောရမယ်ဒီစွတ်တော်ကကြီးရဲ့ပုဂ္ဂိုလ်ကတော့ဒီပါတီရဲ့ခက်လက်ကလူနေစုခေါင်းဆောင်အေရစ်ပါမယ်နောက်ပြီးတော့မေလန်ဒီစီနယ်အချုပ်ရေးမှူးမာတင်အိုမိုင်လီအဲဒီသင်္ချာရဲ့ပုဂ္ဂိုလ်လည်းပြောမှာပါဒါပေမဲ့အခုဒီမတန်ငင်ပါပေါ့ဒီအခုမကြသေးနေရပဲဒီစောပိုင်းမှာပြောထားတဲ့ပုဂ္ဂိုလ်တွေမှာသူရေးချာဖြစ်နေရတော့ဒီလူ့ခွင့်လို့ရှားသူလည်းဖြစ်တယ်ဒီဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းတူလည်းဖြစ်ခဲ့ပြီးတော့ဒီလူမဲနိုင်ငံရေးခေါင်းဆောင်ဒီချက်စီချက်စင်အားလည်းပဲဒီညီလာခံတတိယနေ့မှာသူရေးချာမင်းမလေးမှာအခုလိုပြောလာပါတယ်
This land is our landWhen we all come together, red and yellow, brown, black and white, we're present at God's sight. It's healing time. It's hope time. It's Hillary time.
In the year, you know, you see the other thing, you know, 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 youသူကပြောတာလည်းဖြစ်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ကိုအောင်လွင်ဦးကအရင်တပတ်တုန်းကလည်းဒီ Republican Party ညီလာခံကိုတွားခဲ့တယ်ဆိုတော့အဲ့ဒီညီလာခံနဲ့အခုလုံနေတဲ့ညီလာခံနှစ်ခုကြားမှာပေါ့လေဘလို့ကွာခြားမှုတွေတွေ့ရလဲခင်ဗျာ
ဒီကဲတစ်ဖက်ကဒီ Ohio ပြည်နယ်ဒီပြည်ထောင်စုမှာလောက်သွားတဲ့ လူပဲပြည်ပြည်ညီလာခံမှာတော့ဒီစကားပြောတဲ့လူ52ယောက်မှာအမျိုးသား46ယောက်အမျိုးသမီး25ယောက်ရာတိုင်းတော့အဖြစ်စင်တော့အမျိုးသမီးက35ရာတိုင်းတော့နဲ့နောက်လူယူမဟုတ်တဲ့လူက20ရာတိုင်းတော့ရှိပါတယ်အခုပြည်ကျဲစီယံမှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာတော့စုစုပေါင်းစကားပြောတဲ့သူကနှစ်ဆမိသားလောက်များပြီးတော့133ယောက်ရှိပါတယ်ဒီထဲမှာအမျိုးသား56ယောက်အမျိုးသမီးက59ယောက်ရာတိုင်းတော့အဖြစ်ရတော့အမျိုးသမီး43ယောက်လည်းတော့လူယူမဟုတ်တဲ့လူက40ဒီရင်တော့ပါပါတယ်ဒါတော့အချက်လက်အပြင်ကိုသိရတာကွာချရဲ့ချက်လို့ဆိုရမှာပါ
အဲ့တော့မနက်ပြန်ညီလာခံနောက်ဆုံးနေ့မှာရောထူးထူးခြားခြားဘယ်လိုအစီအစဉ်တွေရှိမှသိရလဲခင
်ဗျဟုတ်ကဲ့ဒီညီလာခံနောက်ဆုံးနေ့မှာတော့ဒီ Democratic Party အတွက်သာမကပဲနဲ့ဒီ American ရဲ့ပထမဆုံးမျိုးသမီးစမလောင်းဖြစ်ဒီလိုက်ကလင်ကတီယောင်းလက်ခံယူနေတဲ့မင်းကိုပြောမဲ့စီစဉ်ထားထူးပါလိမ့်မယ်နောက်ပြီးတော့သူ့ရဲ့တနည်းချက်တဲ့ Chelsea ကလည်းညီလာခံမှာစကားပြောဖို့စီစဉ်ထားပြီးတော့သူ့အနေနဲ့ကတော့ဒီဒီကားစုဘဝနဲ့နေရင်ဖြစ်တဲ့ကျေးဇူးအဆောင်နိုင်ငံတွေကိုဆက်ဆက်ပြောလိမ့်မယ်လို့လည်းညွှန်လဲရပါတယ်။နောက်ပြီးတော့ဒီညီလာခံနောက်ဆုံးနေ့ကတော့စောင်းကတူကဲသားလို့ခေါင်းစဉ်ပေးထားတဲ့အတိုင်းဒီညီညွတ်မှုကပုံမခိုင်မှတောင်းနေတဲ့အမေရိကန်ဖြစ်လာမယ်။ဒီလိုဖြစ်အောင်လည်းကျေးဇူးအဆောင်နိုင်ငံဆိုတာကိုအဓိကပြောလိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
။ကိုအောင်လင်းရေကျေးဇူးပါခင်ဗျာ။ VOA ရဲ့ဂျာတာပတိနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်နေနားဆင်နေရတာပါခင်ဗျာ။မန်ဂျာယန်ညီလာခံကိုပြပရောက်တိုင်းသားတွေကတိုက်တွန်းတဲ့သတင်းမတိုင်ခင်အခုတော့လာအိုနိုင်ငံဗီယန်ကျန်းမြို့မှာပြုလုပ်တဲ့49ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကြီးဝန်ကြီးဒေါအောင်ဆန်းစုကြည်ကသူ့ရဲ့အတွေ့အကြုံပေါ်ကျေနပ်အားရမှုရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒီကနေ့အစည်းအဝေးကဒီအစည်းအဝေးကနေအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရည်တည်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုလည်းလေ့လာနိုင်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်ဗီယန်ကျန်းမြို့မှာပြုလုပ်တဲ့မြန်မာသတင်းတောက်တွေနဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့မန္နရာချန်းကတင်ပြပါမယ်
။ဟုတ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်ပထမအဦးဆုံးအကြိမ်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကနေရရှိခဲ့တဲ့အတွေ့အကြုံတွေကိုကျေနပ်မှုရှိပြီးတော့တော်တော်များများလေ့လာသင်ယူနိုင်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်။
ကျေနပ်ပါတယ်ဟုတ်တာပထမအဆုံးစီဝေးဆိုတာကိုကတင်ယူရမှာပေါ့တကယ်ဆိုလို့ရှိလို့ရှိရင်အန်ဒီတို့အဖွဲ့ကအများကြီးအန်ဒီကိုတင်ပြရတယ်ဒီသွားရမယ်ဒါလို့ရမယ်ဒီလိုလို့ရမယ်ဆိုတော့နိုင်ငံသားရေးယုံကအန်ဒီတို့ဖွဲ့ကြွန့်ချင်နေတယ်အန်ဒီကကြွန့်ချင်တာမှမဟုတ်ဘူးကိုမကြွန့်ချင်တဲ့အချိန်မှာတင်ယူဖို့ပဲရှိတာပေါ့
အာဆီယံနိုင်ငံသားဝင်ကြီးများစီဝေးကိုတင်ယူဖို့ရောက်နေတဲ့မြန်မာစာနယ်ဇင်းသတင်းတောက်တွေနဲ့အင်္ဂါနေ့ညကမြန်မာတမ်မတ်ကြီးနေမှာတွေ့ဆုံစဉ်ဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောကြားခဲ့တာပါ။ဒါပြင်အာဆီယံရည်တည်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုလည်းချက်ချက်ပြက်ပြက်လေ့လာခွင့်ရခဲ့ပြီးတော့နိုင်ငံချင်းချင်းခြားဒန်းတို့ညီမျှမှုရှိတဲ့မိတ်ဆွေတွေဖြစ်ဖို့ဒေါအောင်ဆန်းစုကြည်ကအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်
။စိတ်ဝင်စားဆုံးကတော့အာဆီယံရဲ့ရည်တည်ချက်ပေါ့နော်။အာဆီယံကနေပြီးတော့သူတို့အဖွဲ့အစည်းတစ်ခုအနေနဲ့ဘယ်လိုရပ်တည်လဲဘလောက်တိုင်းတာတစ်ခုချီတတန်နဲ့ထွက်တယ်လဲဒါဆိုတာအခုမှအဒီရဆက်ပြီးလေ့လာရတာပေါ့ဒါပြတော့လဲအာဆီယံအတွင်းမှာဆိုလို့ရှိရင်ဘယ်နိုင်ငံကဘယ်လိုပုံစံနဲ့ရပ်တည်လဲဆိုတာလည်းစိတ်ဝင်စားစရာကောင်းပါလေဒီလိုစီဝေးမှာကိုယ်နိုင်ငံကိုကိုယ်စားပြီးပြီးသွားတဲ့အခါကျရင်အလုံးဝညီညီပန်းပန်းဓာတ်ညီတူမိတ်ဆွေတို့ပဲဆက်ဆံရတယ်ဒီကိစ္စလဲဒါအန်ဒီပြောခဲ့ပါတယ်ဒါ friends and equals ဆိုတာမိတ်ဆွေလည်းဖြစ်ရမယ်ဓာတ်ညီညီမှမလည်းရှိရမယ်ဒါမှအတူတူပူပေါင်းပြီးတော့ဆောင်ရွက်နိုင်မှာငါကတော့ဘိုးလုံးမယ်ဟဲ့ဆိုပြီးတော့တက်လာတဲ့လူတွေကတော့အဆင်ပြေမှာလို့မထင်ပါဘူး
။ဒေတာရင်းမှာညင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ထိမ့်သိမ့်သိမ့်လှုပ်ဆောင်ပြီးတော့အင်အားသုံးချိန်ချောက်တာတွေကိုရှောင်ကျင်ဖို့တရုတ်နိုင်ငံပါဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အတူဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်သဘောထားကိုလည်းဒီစည်းဝေးမှာဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်။ဗီယန်ကျန်းမြို့မှာ၄ရက်ကြာကျင်းပတဲ့49ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေး AIF အာဆီယံဒေတာရင်းညီလာခံအရှေ့အာရှထိပ်သီးညီလာခံမဲခေါင်မြစ်အောက်ပိုင်းနိုင်ငံများညီလာခံတွေအတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဗစ်ရှော့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီရုရှားနိုင်ငံသားရေးဝန်ကြီးဆာဂေလက်ဖရော်ရူနဲ့တီးခြားစီတွေ့ဆုံခဲ့ကြပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့အစည်းအဝေးပေးပန်းမှာတွေ့ဆုံစဉ်တရုတ်နိုင်ငံကိုချစ်ချစ်ခီးစဉ်ဖြစ်လာရောက်ဖို့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တယ်လို့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံချိန်မှာလည်းလက်ရှိနှစ်နိုင်ငံကြားဆက်ဆံရေးနဲ့လက်တွေ့မှာပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါ။တချိန်တည်းမှာပဲစက်တင်ဘာလမှာကျင်းပမယ့်ဩစတြေးလျအာဆီယံခေါင်းဆောင်များထိပ်သီးညီလာခံမတိုင်ခင်အကြိုပြုလုပ်တဲ့အာဆီယံဩစတြေးလျဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအနေနဲ့အလှည့်ကြပူးတွဲသဘာဝပတိအဖြစ်တာဝန်ယူရတာဖြစ်တာကြောင့် မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့အတူပူးတွဲသဘာဝတည်လောက်ခဲ့တဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ကအစည်းအဝေးမိန့်ခွန်းမှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်ခွင့်ရတဲ့အတွက်ချီးကျူးလိုကြောင်းနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေချော့ချော့မွေ့မွေ့ဖြစ်ခဲ့တာကိုကြိုဆိုကြောင်းအပြင်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာတာဝန်ရှိသူတွေနဲ့လက်တွဲအလုပ်လုပ်ဖို့မျှော်လင့်ကြောင်းတွေကိုပြောကြားသွားခဲ့ပါတယ်ဒါပြင်မဲကောင်မြတ်အောက်ပိုင်းနိုင်ငံများညီလာခံပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းအစည်းအဝေးတွေတစ်ခုပြီးတစ်ခုတက်ရောက်နေရတဲ့အချိန်မှာမြန်မာနိုင်ငံသားရေးဝန်ကြီးနဲ့ရုတ်တရက်တွေ့ဆုံဖို့အခွင့်မသာခဲ့ပေမဲ့မဲကောင်မြတ်အောက်ပိုင်းနိုင်ငံများညီလာခံကိုပထမဦးဆုံးအချိန်တက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုခွင့်ရခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်အတွက်ပထမအဆုံးဖြစ်ပြီးသူ့အတွက်နောက်ဆုံးဖြစ်မဲ့ဒီညီလာခံကိုတက်ရောက်လာတဲ့အချိန်မှာအချိန်အတော်ကြာကလေးကရင်းနှီးလာတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမခန်းစွမ်းဆောင်ရည်ကိုစောင့်ကြည့်လာတဲ့သူတို့အုပ်နေနဲ့ဝမ်းမြောက်ကြောင်းနဲ့အာဆီယံနဲ့သာမကတခြားပုံစံတွေနဲ့ပါအတူတကွလက်တွဲပြီးတော့တိုးတက်မှုတွေလုပ်နိုင်မဲ့အတွက်ကျေနပ်မှုတွေရှိကြောင်းကိုပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေး၄ရက်ကြာခီးစဉ်ကိုအဆုံးသတ်ပြီးတော့ဇူလိုင်လ28ရက်အင်္ဂါနေ့ကရန်ကုန်ကိုပြန်ရောက်လာခဲ့ပြီးဖြစ်ပါတယ်ရှင်
မနဒာချမ်းရဲ့တင်ပြချက်ဖြစ်ပါတယ်ခုတော့မိုင်းချမ်းရန်ညီလာခံနဲ့ပတ်သက်လို့ကြည့်အောင်ပါ21ရာစုပင်လုံညီလာခံမတိုင်ခင်အစိုးရတပ်တွေအနေနဲ့ဒတိုင်းပြည်လုံးအပြစ်ခတ်ရက်စဲရေးကြီးညာပေးဖို့မိုင်းချမ်းရန်ညီလာခံကနေတောင်းဆိုတင်ကြောင်းနိုင်ငံတကာရောက်တိုင်းရင်းသားအဖွဲ့အစည်းတချို့ကတောင်းဆိုလိုက်ပါတယ်ဒီလိုနှစ်ဖက်အပြစ်ရက်ထားမှသာယုံကြည်မှုရှိရှိနဲ့ဖက်ဒရယ်ပြည်ထောင်စုကိုဦးတည်တဲ့ဆွေးနွေးပွဲတွေဆက်လုပ်နိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုနားဆင်အောင်ပါဦးသိန်းစိန်အစိုးရလက်ထက်မှာချုပ်ဆိုခဲ့တဲ့ NCA အပြည့်ရစာချုပ်ဟာအဖွဲ့၈ဖွဲ့တည်းသာချုပ်ဆိုနိုင်တဲ့စာချုပ်ဖြစ်တာကြောင့်ပြည်ပြည်စုံပြီးတတိုင်းပြည်လုံးကိုလွှမ်းခြုံတဲ့စာချုပ်မဟုတ်ဘူးလို့ IKO လို့ခေါ်တဲ့နိုင်ငံတကာကရင်အဖွဲ့အစည်းကဒီရက်ပိုင်းတွင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။တိုင်းသားနေပြည်တော်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်မတာအောင်မြင်တဲ့ဆွေးနွေးပွဲတွေဆက်ဖြစ်လာလိမ့်မယ်လို့ IKO အဖွဲ့ကယုံကြည်ကြောင်း IKO ရဲ့ American ပြည်ထောင်စုဆိုင်ရာပြောခွင့်ရသူနော်မိုင်းရာဒါကဘောကပြောပါလေ
ကျွန်တော် IKO ရဲ့အမြင်ကတော့21ရာစုပြည်လုံးညီလာခံမတိုက်ခင်အခုရှိနေသေးတဲ့အပြစ်အခကတော့ဟိုစရဆက်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အခုမဲချာရမှာထိုင်နေတဲ့တိုင်းရင်းသားလူကြီးတွေကလည်းတိုင်းရင်းသားကောင်းဆောင်တွေကလည်းသူတို့တောင်းဖြစ်တယ်အဲ့ဒီအပြစ်ခမရဆဲဘူးဆိုရင်နောက်တစ်ဖြစ်သွားဖို့လည်းဟိုစသိမလွယ်ဘူးအဲ့ဒီ21ရာစုပြည်လုံးညီလာခံကောက်ကောက်မှုမှုဖြစ်လာနိုင်ဖို့ကတော့အပြစ်ခရပ်သေးဖို့တော့သူတို့တောင်းတဲ့
ဒီအချက်ကိုအမေရိကန်ပြည်ထောင်စုအိုရီဂန်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားခေါင်းဆောင်တူဖြစ်သူဦးထန်နန်လျန်းထန်ကသဘောတူပါတယ
်ကျွန်တော်တို့ဒီအပြစ်ရက်မှပဲကျွန်တော်တို့ငင်းချမ်းရေးဆွေးနွေးပွဲကိုစလုပ်ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းသားတွေကထိုးစစ်ဆင်တိုက်ခိုက်တာမဟုတ်တော့တပ်မတော်ဘက်ကနိုင်ငံတော်ဘက်ကရက်လို့ရှင်တော့တိုင်းသားတွေဘက်ကလည်းဟိုအလိုလျောက်ဟိုပြစ်စရာအကြောင်းလည်းမရှိဘူးဆိုတော့ရက်တော့မယ်လို့ကျွန်တော်တို့မြင်တယ်
တိုင်းသားတွေဟာအခုချိန်ထိစစ်မှန်တဲ့ငြင်းငြင်းရေးမရသေးပဲတချို့ဒေသတွေမှာစစ်ပွဲတွေကိုသာရင်ဆိုင်နေရဆဲဖြစ်တာကြောင့်ကချင်ပြည်နယ်မှာအခုလုပ်နေတဲ့လက်နက်ကန်တိုင်းသားမိုင်းကြမ်းရန်ညီလာခံကနေဘုံသဘောတူညီချက်တရက်ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်မိကြောင်းနော်မိုင်းရာဒါကဘောကပြောပါတယ
်စိုက်ပွဲတွေကလည်းဖြစ်နေတော့ပဲအဟိုဆောက်ပေါ်ပြည်သူလူထုတွေအသက်ခံရလာတာလည်းဖြစ်နေတော့ပဲဆိုလို့ရှိရအခုအပြစ်ခရခဲရေကပင်ပါလေငင်းချရေကပင်ပါလေကျမတို့တိုင်းရင်းသားအတွက်ဘာမှဘာငင်းချရေမှမရှိဘူးအဲ့ဒီအရင်တော့ကဟို MC ထိုးတဲ့ chief ဖွဲ့နဲ့မထိုးတဲ့ UNFCA ကြံခဲ့တဲ့ဖွဲ့တွေအကြားမှာပေါ့နော်အဲ chief ဖွဲ့တောင်းထားတဲ့အရာနဲ့ကျမတို့ကြံခဲ့တဲ့ UNFC တွေနဲ့တောင်းထားတဲ့အရာနဲ့မတူဘူးဆိုရင်အစိုးရကလည်းတမျိုးပြန်ပြောမယ်အဲ့ဒီအတွက်ကြောင့်21ရာစုပြည်လုံးစာချုပ်အစည်းအဝေးတွားတဲ့အချိန်သူတို့ဓာတ်တွေတင်ရမလဲဓာတ်တွေပြောကြမလဲအဲ့ဒီကိစ္စကိုအတူတူတိုင်ပင်ပြီးမှတစံထက်ထွက်အောင်သူတို့အဲ့လိုမျိုးတွေးတာလည်းအရာကောင်းတယ
်ဒါပေမဲ့တိုင်းသားတွေဘက်ကတော့21ရာစုပြည်လုံးဆိုတဲ့အသေးပဲဖွင့်ဆိုချက်ကိုအခုချိန်ထိမသိရသေးဘူးလို့ဦးထန်ထန်လျန်းထန်ကထောက်ပြပါတယ
်21ရာစုပြည်လုံးဆိုတာကကျွန်တော်တို့ဟိုလွတ်တော်မှာတော့လည်းကောင်းဒီကျွန်တော်တို့တိုင်းဒေသကြီးလာခံတော့မှာတော့လည်းကောင်းနိုင်ငံတော်အတိုင်းအတာနဲ့တော့လည်းကောင်း21ရာစုပင်လုံဆိုတာဘာကိုရည်ရွယ်လဲဆိုတော့အဲဖွင့်ဆိုချက်ကမရှိသေးတော့ကျွန်တော်တို့ဒီတိုင်းဒေသတွေက21ရာစုပင်လုံမှာတိုင်းဒေသရဲ့သဘောထားအယူအဆတွေကိုတင်ပြဖို့စုစည်းတာပဲဖြစ်ပြီးတော့အဲ့ဒီဆွေးနွေးပွဲကြမှာ
ကျွန်တော်တို့NLD အစိုးရအနေနဲ့23ရာစုပင်လုံရဲ့သဘောထားဘယ်လိုရှိပါလဲဆိုတော့သူကချပြတဲ့ပုံမှာကျွန်တော်တို့ကဆွေးနွေးရမှာမညာညာညီလာခံဒုတိယနေ့မနေတော့ကတော့လူမျိုးကိုအခြေခံပြီးအမျိုးသားပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့ဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်အခြေခံရမယ်မူတွေကိုဆွေးနွေးသဘောတူညီခဲ့ကြပါတယ်ခင်ဗျာ
VOA season ago set be twin send you are kemya. Kudka Nazi Yamaga, Yakan Bine, Mondo Mune, Nezer Lunyon Yi Tapwes, Kangani, Sejua Sibia, Tainechi, Pami Kebare, Sejua Sibia de Lewe Dride, Nejazau, Yet Tapwen, Kono Ugo, Sisini de Lu, Muye Yet Tapwega, Piovare, Muye Siwa Rine, Nejazau, Yet Tapwereja, Belu Sessa Muri, Shinile, Surago, Mattingi Taiga, Satwe Sunan Tavare.
ရှခိုင်းပြည်နယ်မောင်တော်မြို့နယ်ကြောက်ပန်းတူနေဆက်လုံကျုံရဲရဲတပ်ဖွဲ့စခန်းတစ်ခုကနေစိတ်ကြွဆေးပြား၃သိန်းနီးပါးကိုအင်္ဂါနေ့ညက၍ရှိတာဖြစ်ပါတယ်မြန်မာချန်ငွေ3600နီးပါးတန်ဖိုးရှိတဲ့မက်ဖက်တမင်စိတ်ကြွဆေးပြားရင်းနဲ့အတူတွေ့ရတဲ့ရဲတပ်ဖွဲ့ဝင်9ဦးကိုလည်းစစ်ဆေးမေးမြန်းနေပါတယ်မြန်မာနိုင်ငံမှုရဲ့ရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးစိုးလင်း
ကျွန်တော်တို့ဘူးကဝင်းစပါဟုတ်ပါမိရယ်ဆိုလည်းမှတ်နေအမမန်ကဖြစ်စဉ်ကသူတို့တွေကအထုတ်တူပေါ့နော်ဖြစ်စဉ်ကတော့အထုတ်တစုကိုတွေ့တွေ့ရယ်နော်အထုတ်တစုကိုသူတို့ကဖုန်းပါပေါ့နော်တယ်လီဖုန်းလိုင်းသွားပေးနေလမ်းမှာဖုန်းအထုတ်တစုကိုတွေ့ရယ်တွေ့ပေါ်အထုတ်တစုကိုယူတာပဲယူလာတော့ဝင်းစပါမှန်ပြီတယ်အဲကင်းနေကင်းဖေးကရေးရတွေ့သွားတာပေါ့နော်ရတဲ့ဖေးကရတဲ့ဖေးကဒီရတွေ့သွားတာပါအဲ့ဒါကိုသူတို့ကအဲ့တော့သူတို့ကယူထားလိုက်တယ်သူကတကယ်ပေါ့ပြီကျွန်တော်သွားပြီးတော့ပြန်စစ်တဲ့ခါမှာသူတို့ရှိရနေရပါတယ
်မောင်တော်မြို့နယ်မိုင်း20ဝေးတဲ့ကြောက်ပန်းတူးနေဆက်လုံချုံရဲ့ရဲစခန်းကတာဝန်ကျရဲတပ်သားတွေကစိတ်ကြဆေးပြားတွေတွေ့ရှိတာကိုအထက်ကိုမတင်ပြဘဲစခန်းမှာထားရှိထားတာဖြစ်တယ်လို့လည်းဒုတိယရဲမှူးကြီးစိုးလင်အေးကပြောပါတယ်ဒီရဲတပ်ဖွဲ့ဝင်5ဦးကိုတော့ဖမ်းဆီးထားတာမဟုတ်ဘဲစစ်စင်းမင်းမြန်းဖို့နေကြားသောတပ်ဖွဲ့မှုကခေါ်ယူထားတာလို့မြို့ရဲ့ရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးစိုးလင်အေးကအခုလိုပြောပါတယ
်အဲဒုစရေကျွန်တော်တို့ကကျွန်တော်တို့ကသူတို့စစ်ဆေးဖို့နော်ရင်းကြီးဖို့ကျွန်တော်တို့လက်ရှိဖမ်းထားပါတယ်ဒါကြောင့်ကျွန်တော်တို့ပေါ့နော်လက်ရှိကျွန်တော်စစ်ဆေးမင်းမြန်းဖို့ခေါ်ထားပါတယ်ဖမ်းနိုင်မှုပေါ့စစ်မေးဖို့အတွက်ကျွန်တော်တို့ကစစ်သက်ဆိုင်ရာအခုဒီကင်းစကန်းနေရေးဖြစ်တယ်ပေါ့နော်ကင်းစကန်းသူတို့ရဲ့စစ်ဆိုင်ရာတပ်ဖွဲ့စစ်ဆိုင်ရာရာရှိစစ်ဆိုင်ရာတကယ်ကျစ်ဆိုင်ရာသူတို့ရှိရဲ့တော်ဘာတာတမှုတွေပဲပေါ့နော်တမှုသူတို့တမှုတွေရနေပါဘူးသူသွားစစ်ပြီးတော့သူတို့ခဏထင်းထင်းထားတာဖြစ်ပါတယ်သူတို့သဆိုင်တက်ကထင်းထင်းထားတာဖြစ်ပါတ
ယ်ရခိုင်ပြည်နယ်အတွင်းမှာမူရစ်စေဝါစိတ်ကြွားစေပြဖန်စီရမိမှုကပမာဏအများအပြားမဟုတ်ပေမဲ့လည်းမကြာခဏဆိုသလိုဖန်စီရမိနေတာဖြစ်တယ်လို့လဲရခိုင်ပြည်နယ်ရဲမှူးကြီးထင်ကျော်ကအခုလိုပြောပါတယ
်ဖန်စီရမိတဲ့ဥစ္စာကတော့ဟိုအနေအများပေါ်မူတည်ပြီးတော့မကြမကြတော့ဖမ်းပြီပါခင်ဗျာ။ရမ်းများသာသာဖမ်းပြီရတော့ဟိုဟာမရှိဘူးခင်ဗျာ။နည်းနည်းပါးပါးပေါ့ဆယ်ခဏရာခဏအဲ့လိုမျိုးလေးတော့ဖမ်းပြီတာတော့ရှိပါတယ်။ကျွန်တော်တို့ဒီမှာဖမ်းပြီရမိတာတော့ဟိုသုံးဆွဲတဲ့သူတွေလည်းမိတယ်။နောက်ဝယ်ပေါက်ကားတဲ့အဘိုးမျိုးနဲ့တဲဆောင်တာတွေလည်းမိတယ်ခင်ဗျာ
။အခုရခိုင်ပြည်နယ်နေကြားဆောင်ရဲတပ်ဖွဲ့ရဲ့မောင်တော်မြို့နယ်စခန်းကနေတင်းစီရမိတဲ့မက်ဖက်တပင်စိတ်ကြွဆွေးပြားတွေနဲ့ပတ်သက်လို့တော့ပြည်내ရဲတပ်ဖွဲ့ကကင်တွယ်ဆောင်ရွက်နေတာမဟုတ်ဘဲနေကြားဆောင်ရဲတပ်ဖွဲ့ကသာဆောင်ရွက်နေတာဖြစ်ပါတယ်လို့လည်းရခိုင်ပြည်내ရဲမှူးကြီးကပြောပါတယ်ရှင်
။မတ်တင်ကြီးတိုက်စုံစမ်းတင်ပြခဲ့တာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်နေပါရယ်။ဒီအစီအစဉ်ကိုလက်ရှိနားဆင်နေတဲ့လိုင်းနိုမီတာ32 kHz 633ည၊လိုင်းနိုမီတာ40 kHz 4433ည၊လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါရယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာဂန္ဓကိုထုတ်လွှင့်မှာဖြစ်သလိုဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
I don't know whether China is behind it but I do think that the war state has been integrated economically
ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာဒီပမောက္ခစတိန်ဘတ်နဲ့ဆွေးနွေးထားတာကိုနားဆင်ရပါမယ်ခင်ဗျာအခုတော့မြန်မာမီဒီယာကမ္ဘာမီဒီယာဒီမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာပေါ်နဲ့သတင်းဆောင်ပါတွေကိုမူရင်းအာပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ်
။ Meeting China's Ocean Challenge သမုဒ္ဒရာရေပြင်ပေါ်တရုတ်စင်ကာပူကိုရင်ဆိုင်ရေးဆွေးနွေးကောင်းစဉ်နဲ့ G Patla Saravi ရေးသားထားတဲ့ဆောင်ပါကို The Hindu သတင်းစာမှာဖော်ပါတယ်။ဆစ်ဆစ်ရှိလူလူအုံကြွမှုကိုစစ်တပ်ကနှစ်ကပ်ပြီးမြန်မာနိုင်ငံမှာတရုတ်ကစီးရေးစီးပွားရေးအရာလွှမ်းမိုးလာတော့အိန္ဒိယအတွက်စိုးရိမ်စရာဖြစ်လာပါတယ်။ဒီဆိုရင်မျိုးကိုတရုတ်စီးရေးသုံးသပ်သူတွေက Indian Ocean is not India's ocean. India သမုဒ္ဒရာဟာ India နိုင်ငံရဲ့သမုဒ္ဒရာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ India နိုင်ငံဟာသမုဒ္ဒရာရေပိုင်နက်ကိုတစ်ဖက်သက်သတ်မှတ်တာမဟုတ်ဘဲသက်ဆိုင်တဲ့သီရိလင်္ကာမြန်မာထိုင်းအင်ဒိုနီးရှားဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့သုံးဝင်းဆိုင်စီညှိနှိုင်းဖြစ်ရှင်းခဲ့တာပါ။တရုတ်ကတော့ India လိုနိုင်ငံတကာဥပဒေနဲ့မညီဘဲအထူးသဖြင့်တောင်တရုတ်ပင်လယ်မှာဆိုရင်သူ့အကျိုးစီမံနေရာတွေစီကိုချက်ထွင်လိုက်ပါတယ်။စီငါကြီးထွက်လာတာနဲ့အမျှကြောက်ဆောင်တွေကိုကျွန်းတွေဖြုတ်ပြီးရေဓာတ်အင်အားနဲ့နိုင်တဲ့စီနင်းလှုပ်လာပါတော့တယ်။အစ်စ်တရုတ်ပင်လယ်မှာဆိုရင်ဂျပန်နဲ့ထိတိုက်ရင်ဆိုင်နိုင်တဲ့အထီးဖြစ်လာခဲ့ပါတယ်။အခုဆိုရင်ရေချောင်းပိုင်နယ်နဲ့ပတ်သက်ပြီးတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေကတော့တောင်ကိုရီးယားဂျပန်ထိုင်ဝမ်ဗီယက်နမ်ဖိလစ်ပိန်မလေးရှားဘရူနိုင်းနဲ့အင်ဒိုနီးရှားတို့ဖြစ်ကြပါတယ်။ဖိလစ်ပိန်နဲ့ဖြစ်တဲ့ကိစ္စမှာနိုင်ငံတကာခုံသမားရေးယုံကတရုတ်ရဲ့တောင်းဆိုမှုဟာဥပဒေနဲ့မညီညွတ်ဘူးလို့ဆုံးဖြတ်ခဲ့ပေမဲ့တရုတ်တို့ကမလင်းတပတ်လုပ်နေခဲ့ပါတယ်။အငင်းပွားနိုင်ငံတွေတဲကဘသူကမှဒီဒဏ်ရာရနေတဲ့ငကားကြီးနဲ့ရင်ဆိုင်ကျင်ကြတာမဟုတ်ပါဘူးအာဆီယံနိုင်ငံတွေကငါးနိုင်ငံဟာရေပြင်ပိုင်နဲ့ပြဿနာမှာတရုတ်နဲ့ရင်ဆိုင်တွေ့နေပေမဲ့ကျန်းအဖွဲ့ဝင်တွေဖြစ်ကြတဲ့ထိုင်းမြန်မာလာအိုကမ်ဘောဒီးယားတို့ကလည်းတရုတ်ကိုမှီခိုနေရသူတွေဖြစ်တဲ့အတွက်တရုတ်တို့ညှဉ်းညင်းအောင်မလုပ်လို့ရပါဘူးဒီဖြစ်ရပ်ကိုအိန္ဒိယနိုင်ငံအနေနဲ့အလေးအနက်ထားစောင့်ကြည့်ရပါလိမ့်မယ်အိန္ဒိယနိုင်ငံရဲ့ကမ္ဘာကုန်သွယ်မှု90ရာခိုင်နှုန်းလောက်ဟာတောင်တုပ်ပင်လယ်ကိုဖြတ်သွားရတာဖြစ်တဲ့အတွက်ဒီပင်ကိုဖြတ်သန်းမှုဖြတ်သန်းပြန်သန်းမှုတို့ကိုတရုတ်မဟန်တားနိုင်ရေးဟာအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တရုတ်ဟာအနီးတစ်ပိုက်ရေကြောင်းလမ်းတွေကိုဗိုလ်ချဆူမှုရေးအတွက်အင်အားကိုအသုံးပြုတဲ့နေရာမှာအိန္ဒိယသမုဒ္ဒရာပါခြံမထားပါဘူး။ဒါကိုဟန်တားနိုင်ဖို့အတွက်အိန္ဒိယနိုင်ငံသည်တရုတ်နဲ့ဆွေးနွေးနိုင်တဲ့လမ်းကြောင်းကိုဖွင့်ထားရမှာဖြစ်တယ်လို့တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုဂျပန်ဩစတြေးလျဗီယက်နမ်စတဲ့တခြားမိတ်ဆွေနိုင်ငံတွေနဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာဆက်လက်ပြီး Bangkok Post သတင်းစာရဲ့မှာយေတာထားတဲ့မြန်မာ Switches Focus to Sustainable Development တာရှိခံဖွံ့ဖြိုးရေးကိုမြန်မာအဓိကထားခြင်းဆိုတဲ့ကောင်းစဉ်မှာဆောင်းပါးကိုတင်ပြလိုပါတယ်လက်ရှိအစိုးရရဲ့မြန်မာနိုင်ငံစီးပွားရေးစီမံကိန်းတွေဟာ Sustainable Development ကိုခေါ်တဲ့တာရှိတည်တံ့ခိုင်မြဲမဲ့ဖွံ့ဖြိုးတိုးတက်ရေးကိုအလေးထားပြီးတဘာဝသယံဇာတာနဲ့ဆက်နွယ်တဲ့စီးပွားရေးတက်တခြားသောကဏ္ဍတွေကိုဦးစားပေးဖို့ဥတည်နေတယ်လို့မြန်မာနိုင်ငံရောက်ဂျမန်ဆက်မှုကုံသွဲကုဇလဲမိုနီကာစတာကပြောကြားလိုက်ပါတယ်အစိုးရသည်ဟာသယံဇာတာထုတ်ယူတာကိုစိတ်ဦးစားမပေးတော့ဘူးအရင်ကတော့ GDP လို့ခေါ်တဲ့ပြည်တွင်းအသတင်းထုတ်လုပ်မှုဟာအဓိကအဖြစ်သယံဇာတာထုတ်ယူတဲ့ကိစ္စမှသာအခြေပြုခဲ့ပေမဲ့အခုမူဝါဒသစ်ကတော့ပြုံတီးနင်းနာမှုတွေကိုယောနှဲစေလိမ့်မယ်လို့ဂျာမန်ထိုင်းကုန်သည်ကြီးများအသင်းမှမော်နီကာစတာကပြောကြားတော်တာပါမြန်မာနိုင်ငံဟာနှစ်ပေါင်း20လောက်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်တာခံခဲ့ရတဲ့အတွက်သဘာဝသယံဇာတာဘလောက်ကျန်ရှိနေသလဲဆိုတာကြွန့်ကျင်သူတွေစနစ်တကျလေ့လာနိုင်တာမရှိသေးပါဘူးအစိုးရဟာ labor intensive လို့ခေါ်တဲ့လူအားအခြေပြုလုပ်ငန်းတွေကိုဖော်ဆောင်ပြီးအလုပ်ကိုင်သစ်တွေဖန်တီးဖို့လဲစီစဉ်နေပါတယ်မြန်မာအစိုးရဟာနိုင်ငံရေးဝါရမှာလည်းအမိခိုကင်းရေးဝါရကိုလူလဟန်စီရဲလို့ထားကဆိုပါတယ်မြန်မာနိုင်ငံဟာ ODA လို့ခေါ်တဲ့ပင်လယ်ရခြားဖွံ့ဖြိုးရေးအထောက်အပံ့တွေကိုလာပစ်ထက်သမျှလေဝါဖြန့်လက်ခံနေမှာမဟုတ်ဘဲသူတို့နိုင်ငံရဲ့အကျိုးကိုအခြေခံပြီးမှဂျပန်တရုတ်အိန္ဒိယတို့လိုမိတ်ဖက်နိုင်ငံကြီးတွေနဲ့ညှိနှိုင်းဆောင်ရွက်သွားလိမ့်မယ်လို့သူကတွက်ပါတယ်ဒါပေမဲ့ အခုလက်ရှိမှာတော့ရှုပ်ထွေးနေတဲ့နိုင်ငံရေးအပြေးယူရောမြန်မာအစိုးရအနေနဲ့ပြတ်သားတဲ့စီးပွားရေးစီမံကိန်းကြီးတရားဖော်ထုတ်ရခက်နေစေဖြစ်တယ်လို့မစ္စစတာကပြောကြောင်းရေးသားထားပါရခင်ဗျာ
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုဦးကျော်စန္ဒာကပြောပြခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာရတန်းကစီစဉ်ပို့ချမှာဖြစ်ပါရခင်ဗျာ။
တင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာ a တကူ B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့အပြာရောင်လားတကြိမ်ပေါ့ဒီတော့ဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန်းမှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွေနဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ဖြတ်တာထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခဲရင်လှသလို once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တိတ်ကိုပြုလို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်ဂျော့ချ်ရူပီရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုတ်တဲ့တော်ယုံတန်ယုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်။အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။1948ခုပင်လုံသဘောတူညီချက်ဟာဒီကနေ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြဿနာပြည်လဲရေးအတွက်အကောင်းဆုံးသောစံနမူနာတစ်ရပ်ဟုတ်ပါရဲ့လား။21ရာစုပင်လုံညီလာခံကနေပြည်ထောင်စုပြဿနာပြည်လဲနိုင်တဲ့အဖြေပေါ်ထွက်လာနိုင်သလားဆိုတာမြန်မာအရေးကျွမ်းကျင်သူပါမောက်ခDavid Steinbach နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီ
။တမန်စတန်မတ်ခင်ဗျာအခုမြန်မာနိုင်ငံမှာအောက်ဂုလကြာရင်27ရာစုပင်လုံညီလာခံဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်။ဆိုတော့27ရာစုပင်လုံလို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသို့မဟုတ် 1948 ခုနှစ်ကဗိုလ်ချုပ်အောင်ဆန်းကြည်မှုခေါ်ယူခဲ့တဲ့ပင်လုံညီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဟာအဲ့ဒီဗိုလ်ချုပ်အောင်ဆန်းကျင်းပခဲ့တဲ့1948ပင်လုံညီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြပါလေ။အဲ့ဒီပင်လုံသဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာပြည်လည်ရေးအတွက်အကောင်းဆုံးစံနမူနာထားလို့တဲ့စာချုပ်လို့ဆိုနိုင်ပါသလားခင်ဗျာ
။ I don't think so. I think it was important because it gave the British the
ကျွန်တော်မထင်ပါဘူး။အဲ့ဒီသဘောတူညီချက်ဟာဗြိတိသျှတွေကဗမာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်။အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါ။ဒါပေမဲ့ကရင်တွေဟာပင်လုံညီလာခံမှာလေးလာသူအဖြစ်ပဲတက်ရောက်ခဲ့တာ
ပါ။မွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်တွေအဲ့မှာသိရမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
။ Yes, that's right. There are many who weren't represented. So therefore it's not an ideal it wasn't an ideal solution although general aung san did say at that meeting I believe
ကိုယ်စားလှယ်မပါဝင်တာအများကြီးပါအဲ့ဒါကြောင့်ဒီညီလာခံဟာအကောင်းဆုံးအဖြစ်တည်းရမဟုတ်ခဲ့ပါဘူး ဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အစံအနေနဲ့ဖက်ဒရယ်အစိုးရတည်းရဲ့လိုအပ်တယ်လို့ပြောခဲ့ပါတယ်ဘလူးဖက်ဒရယ်ဆိုတာကတော့မရှင်းလင်းခဲ့ပါဘူးအခုတည်းထိလဲအားလုံးကျေနပ်လက်ခံနိုင်မဲ့ဘလူးဖက်ဒရယ်ဖြစ်မယ်ဆိုတာဘယ်သူမှလည်းအတိအပယ်မဖွင့်ကြသေးပါဘူ
းနောက်တစ်ခုကအဲ့ဒီတော့ကတယောက်ခရဲတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်သူတို့ဟာဗမာစကားလဲမကြွန့်ဘူးသူတို့ပြောတဲ့စကားလဲပင်လုံးညီလာခံမှာမပေါက်မြောက်ဘူးနိုင်ငံရေးနိုးကြမှုလည်းမရှိသေးဘူးဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ
်yes they were not educated enough there weren't enough educated people who knew the
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတတ်ကြသေးပါဘူး Federal ဆက်ဆံရေးဆိုတာဘလို့တိမ်မွေးရှုပ်ထွေးတယ်ဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူး Federal ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာလို့ပါဝင်ပါတယ
်အဲ့ဒီတော့ကတော့စီးပွားရေးအခွင့်အာဏာကိစ္စမဆွေးနွေးခဲ့ကြဘူးထင်ပါတယ
် That's right because that was not the problem the problem was should Britain give independence to Burma as
a မှန်ပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒါကပြဿနာမဟုတ်ပါဘူးပြဿနာကဗြိတိရှားတွေဟာမြန်မာအများစုရှိတဲ့ဒေသတွေကိုပဲလွတ်လပ်ရေးပေးပြီးတော့ကျန်တဲ့ဒေသတွေကိုတီးခြားခွဲထုတ်မယ်ဆိုတဲ့ကိစ္စပါလူနည်းစုဒေသတချို့ကိုတီးခြားအုပ်ချုပ်နေခဲ့တာပါ
ဘူဂျောင်ဆန်လူဂျောင်ခံရပြီးတဲ့နောက်သူ့ရဲ့မူလရည်မှန်းချက်လည်းပဲသွေးဖီသွားခဲ့တာပဲခင်ဗျာဆိုတော့အခုအခါမှာမိုက်ဂျာယန်မှာတိုင်းရင်းသားတွေကညီလာခံကျင်းပနေပါတယ်အဲ့ညီလာခံမှာဘာပြောလဲဆိုတော့ပင်လုံဆိုတာကိုအထိပ္ပယ်ဖွင့်ဆိုမယ်ဆိုတဲ့အချက်တစ်ခုလည်းပါဝင်နေခင်ဗျာ
Well an every important event like that that was a very important event in Burmese history and so there'll be a lot of myths and built up around the original Pinlong conference
ပင်လုံညီလာခံဟာမြမတမိုင်းမှာတိတ်ပြီးတော့အရေးကြီးတဲ့ဖြစ်ပါဒီဖြစ်ရမျိုးနဲ့ပတ်သက်ပြီးတော့စေကူးရင်ပြောချမှုတွေလိုရာဆွဲပြီးတော့ပြောတာတွေအများရှိပါတယ်။ဒါပေမဲ့ဒုတိယပင်လုံညီလာခံကျင်းပပြီးကောင်းမွန်တဲ့အဖြစ်တရရရှိဖို့ကိစ္စဟာကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်။လူများစုလူနည်းစုဆက်ဆံရေးပြဿနာကအမြဲတမ်းကြောက်စရာကောင်းတဲ့ပြဿနာပါ။လွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါ။တိတ်ပြီးတော့အရေးကြီးပါတယ်။ဥနုရဲ့အယတအဆိုးရလည်းလုံးဝမဖြစ်ရှင်းနိုင်ခဲ့ပါဘူး။စစ်တပ်ကအခြေအနေပိုဆိုးအောင်လုပ်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကဖြစ်ရှင်းမှုစတင်ပြီးတော့လုပ်ခဲ့ပါတယ်လက်ရှိအစိုးရအနေနဲ့ပြဿနာကိုအပြုသဘောဆောင်တဲ့ရလဒ်စုံတစ်ခုရအောင်ကြိုးပမ်းနှံလိုက်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့မတိနိုင်သေးပါဘူ
းဟုတ်ကဲ့အခုဗဟိုအစိုးရတွေအကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုတွေဘက်ကရောသူတို့အချင်းချင်းစီးလုံးညွမှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါကျွန်တော်တွေးမိတဲ့လောက်ကတော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးအကဲစီးလုံးညွမှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
I think it is every time the minorities have tried to get together in the past they have succeeded some of them have succeeded for short periods and then it all falls apart
အဲ့ဒီလိုပဲထင်ပါတယ်အရင်တော့ကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ဖြုတ်အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲဘာကြောင့်လဲဆိုတော့နေမည်တစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါပထဝီအနေထားအရကောရောနှောနေကြတာပါဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နေတာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါတယ်ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲဥပမာပြောရရင်ဝရရဲ့ကိစ္စပါသူတို့ကတီးခြားပြည်နယ်လိုချင်နေရပါတယ
်ဒီဝကိစ္စမှာနောက်ွယ်ကတရုတ်စီနေတော့မထင်ဘူးလားခင်ဗျာ
I don't know whether China is behind it but I do think that the war state has been integrated economically and to a degree culturally with South China with Yunnan province
နောက်ွယ်မှာတရုတ်ပါနေတယ်ဆိုတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝပီနေဟာစီးပွားရေးအရာနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနိုင်နဲ့ပေါင်းစည်းနေမိပြီဆိုတာလည်းဖြစ်ပါတယ်။မူလတန်းကျောင်းတွေမှာတရုတ်စာတင်တယ်အခြေခံအဆောက်အဦတွေအားလုံးတရုတ်ကတည်ဆောက်တယ်။စီးပွားရေးရာလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်။ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါ။ဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲ၊ဘဝကိုဘယ်လိုကန်တွေရမလဲ၊ရှမ်းနယ်ရောဘယ်လိုလုပ်ရမလဲ။
ဟုတ်ကဲ့အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူမျိုးစုပါဝင်တဲ့ဗဟိုအစိုးရကတော့ဘလောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့ဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာဒေါအောင်ဆန်းစုကြည်ကပြောပါတယ်တိုင်းရင်းသားတွေနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းကြကိုယ့်ဘက်ကဘာပြန်ပေးထိုင်တယ်လဲဆိုတာလေးကြည့်ကြတောင်းတော့လည်းပဲပေးထိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်ဗဟိုအစိုးရရဲ့အဆင်သင့်ဖြစ်မှုကဘလို့ရှိမယ်လို့ထင်ပါလဲခင်ဗျာ
The question is each of the minorities groups has different versions of what they want some want
ပြဿနာကတိုင်းနာလူနည်းစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတ တချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကျကျပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကန်အင်အားစုတွေကလည်းဘယ်လိုလုပ်ရမလဲဘဟုအစိုးရနဲ့ဘလူအံဝင်ခွင့်ကြဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထွေးတဲ့ကိစ္စတွေပါပြီးတော့ဖက်ဒရယ်စနစ်ကိုဘလူပုံစံနဲ့ဘသူကမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင်ဖက်ဒရယ်ပုံစံလိုလားတယ်လို့ကြေညာခဲ့ပေမဲ့အတိအကျဘလူပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အလွန်ကျုံပေးမှာကိုလည်းစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းရင်းသားတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတုန်းမှာပဲ
နောက်ကျွန်တော်ဒီမှာတခုမေးရဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုတွေဆက်ဆံရေးဖြစ်ပါတယ်ဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါအောင်ဆန်းစုကြည်ဆက်ဆံရေးနည်းနည်းအဖူးတည်းတွေရှိလာလို့ထင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာ
President before when you're in opposition you have no responsibility and when you're in power you have responsibility and well let's face it
အဲ့ဒါကဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူးအာဏာရလာတဲ့အခါမှာတာဝန်ယူလာရပါတယ်နောက်ပြီးတော့ဒေသတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာပါစစ်ရာလူရှိစေဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ
်အခုစစ်တပ်ရဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဘောသဘောထားကိုမေ့ကျင်ပါတယ်ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြခဏပြောလို့ရှိပါတယ်တိုင်းရင်းသားအင်အားစုအားလုံးလက်နဲ့စွန့်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါတိုင်းပြည်တွေကတော့နိုင်ငံရေးရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန့်မယ်လို့ပြောကြပါတယ်။ဆိုတော့ဒီနှစ်ခုကြာမှာပြည်လည်မှုရရှိဖို့အင်မတန်ခက်ခဲမနေဘူးလားခင်ဗျာ
။ How can you? I agree it's very very difficult. It's a question when you say surrender their arms. Somehow they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်။ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်ခင်ဗျာကသူတို့လက်နဲ့ချမယ် surrender လို့သုံးတယ်တကယ်တော့သူတို့ကဘူဆိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်။ဦးသိန်းစိန်မတန်ငယ်အစိုးရကသူတို့ကိုနေကြားဆောင်တပ်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်။ဒါဟာတိုင်းရင်းသားလက်နက်ကန်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါ။ဒီအစီအစဉ်ကိုအထင်ကရတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူး။တခြားတနည်းနဲ့ဓာတ်တွေကိုဖြည့်ရှင်းရပါလိမ့်မယ်။ဒီလက်နက်ကန်အဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလား။တက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စေရမယ်။တန်းတာအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တဝက်ရှေ့စီရမယ်ဆိုတာမျိုးပါအမေရိကန်ပြည်တော်စုမှလည်းကြည့်လိုက်ပါရဲတပ်ဖွဲ့ဆိုတာဒေတာအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါလူထုကိုလုံခြုံအောင်သူတို့ပဲလုပ်ရတာပ
ါဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ့်ရလအခြေအနေပေါ့ခင်ဗျာအခုဆွေးနွေးညှိနှိုင်းလို့များဖြစ်နေတာကစစ်တပ်ကသူတို့စီမှာတက်ဆွဲနေတယ်ထိုးစစ်ကိုလည်းပဲစစ်တပ်ကပဲဆင်နွှဲနေတယ်လို့တိုင်းရင်းသားတွေကဆိုကြပါတယ်ခင်ဗျာ
Well the question is then also how much does the central government control local military units but I have no idea
ဆိုရင်ပြဿနာကဒေတာအနှံတက်ဆွဲနေတဲ့စစ်တပ်ပေါ်ဘိုးအစိုးရကဘလောက်အာဏာရှိတယ်လဲဆိုတာဖြစ်ပါတယ်ဒေတာစစ်တိုင်းမှုတွေကသူတို့ရဲ့လုံခြုံရေးအတွက်လိုအပ်တယ်ထင်ရင်တိုက်ပိုင်ခွင့်ရှိသလားဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးပါဘူးသူတို့နဲ့လည်းစကားမပြောဘူးပါဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းရင်းသားတပ်အနေနဲ့ပြဿနာဟာညီညာရေးဖြစ်စင်မှာအဓိကကြတယ်ဆိုတာကတော့သိကြပါတယ်နောက်အဓိကကြတဲ့အချက်တရက်ကတော့ဖွဲ့စည်းပုံပြုပြင်တာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေထားရှိခွင့်စတာတွေရရှိဖို့ဖြစ်ပါတယ်ပြီးတော့စီးပွားရေးကိစ္စတွေကိုလည်းထည့်သွင်းပြီးတော့စဉ်းစားရမှာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အကုန်လုံးလွှမ်းခြုံကြည့်ရင်အခုမြန်မာနိုင်ငံအခြေအနေဟာအရင်အခြေအနေထက်တိုင်းရင်းသားပြဿနာပြေလည်ဖို့ဘလောက်နှိမ့်ဆက်လာပြလဲဆိုတာပဲဖြစ်ပါခင်ဗျာ
It is moving in that direction. It is a slow, slow, very frustrating process.
အဒီဘက်ကိုဥတည်ပြီးတော့ရွေးရှားနေပါပြီ။နေ့နေ့ကိုယ်ကိုယ်နဲ့စိတ်မရှိခြင်းစရာဖြစ်စင်ပါမတူ क्वे ပြတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျော်မှန်းချက်အသီးသီးနဲ့သူတို့ရဲ့တမန်းကိုအတိပယ်ဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျော်မှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်ချက်ချင်းအဆင်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူးဒါပေမဲ့အဆင်ပြေမယ်လို့တော့မျှော်လင့်ရပါတယ်တိုင်းရင်းသားပြည်ထနာဟာလွတ်လပ်ရေးရကလေးကအခက်အခဲဆုံးပြည်ထနာဖြစ်ပါတယ်
ဟူးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီ။မနှင်းကြော့ဝီရဲ့ယုံကြည်ရာတွေကိုနားဆင်ရမှာပါ။မမိုးဖြူဟာတင်ဆက်ထားတာပ
ါ။မဘွားမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြစ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စိတ်ချင်းမေတ္တာရှိမှသာအမုန်းမပါဘဲနဲ့ဒီပါအချင်းချင်းတိခတ်နိုင်တယ်၊နားလည်နိုင်မှာပါ။အဲ့အမှသာဘဝဟာပို့ပြီးတော့တိုင်ရလာမယ်လို့ကျွန်မထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျွန်မရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျွန်မစဉ်းစားမိတာတစ်ခုကတော့ကျွန်တော်တို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့နယ်အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျွန်မယုံကြည်မိပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာပြည်အောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရွယ်ကလေးငယ်တွေအများကြီးရှိပါတယ်။အဲ့တော့တောင်းမထားတဲ့မိဘတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူး။အဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတဲ့နယ်လို့ကျွန်မမြင်ပါတယ်။နောက်ထပ်ကျွန်မပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများကြီးလူကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါပေမဲ့ဒီလူအများကြီးကရိုးရိုးစင်းမင်းမကြံလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဗန်နီကနေပြီးတော့အများပြည်သူအတွက်ငွေစုယုံနေမကဘူးပေါ့နော်ငွေထုတ်ချစ်တဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြေလည်သွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ပေါ့နော်ဒီအစိုးရဝန်ထမ်းတွေရဲ့လစာဟာအရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လစာတွေရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝန်ထမ်းတွေလစာရှင်ငါဘူးသားနဲ့ညီညာရဲ့ဝင်ရောင်မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အကျင့်ပြတ်ဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ဝင်မဲပါခြင်းဟာလည်းအကြောင်းရင်းတည်းရဲ့ဖြစ်နေတဲ့အကြောင်းမလို့ရိုးစစ်ညီညီကြံနိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ငွေဟာလုံလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့တည်နှိမ့်လို့တောင်မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းကြီးရဲ့အနေထားဟာအိမ်တလုံးဝင်နိုင်လို့အမိသားမရှိပါဘူးအဲ့တော့အိမ်ချမ်းမြေကြီးလုံးတွေရက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့နဲ့အရာတခုလို့ကျွန်မမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်ရမှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတဲ့ကျွန်မမြင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီယုံကြည်ရကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရန်နိုင်ငံမှာလူခွင့်ရေးရှိနေအမျိုးသမီးဂီတီပူဖာဇီလ်ဟာသူ့ရဲ့ရှေ့နေအလုပ်ကိုစွန့်လွတ်တဲ့အနေနဲ့အနားယူလိုက်ကြောင်းရေးသားထားတဲ့စာကိုအီရန်ရှေ့နေအသင်းကိုပေးပို့ခဲ့တယ်လို့လူခွင့်ရေးဆိုင်ရာနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကြီးကပြောဆိုခဲ့ပါတယ်။ဂီတီပူဖာဇီလ်ဟာအီရန်နိုင်ငံရဲ့အကျဉ်းသားတွေနဲ့သူတို့မိသားစုဝင်တွေအတွက်အကျိုးဆောင်ရှိနေအဖြစ်ဆယ်စုနှစ်ကြာအောင်ဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။အဓိကသူနှုတ်ထွက်ရတဲ့အကြောင်းရင်းဟာအီရန်အာဏာပိုင်တွေရဲ့အဆက်မပြတ်တိုက်ခိုက်နှောက်ယှက်မှုကိုခံနေရတာကြောင့်ဖြစ်တယ်လို့ဂီတီပူဖာဇီလ်ကလူခွင့်ရေးအဖွဲ့ကြီးကိုပြောကြားခဲ့ပါတယ်။သူအကျိုးဆောင်ရှိနေအဖြစ်လိုက်ပါဆောင်ရွက်ပေးခဲ့သူတွေထဲမှာနိုင်ငံရေးကနေဘာသာရေးကိုတီချာခွဲထားဖို့အမြဲထောက်ခံနေသူအကျဉ်းကျခံနေရတဲ့ရှီယာတရားဟောဆရာဟူစိန်ကာဇီမေနီဘိုရူဂျာဟာဒီအဖမ်းခံထားရစဉ်မှာတည်တဲ့အထိရိုက်နှက်နှင်ပန်းခံခဲ့ရတဲ့ဘလော့ဂါသမားတအုပ်ဖြစ်သူစာတာဘီဟက်ဒီနဲ့ ကာဒစ်အီရန်လူခွင့်ရေးလှုပ်ရှားသူမိုဟာမက်ဆာဒစ်ကာဘူဒ်ဗန်ဒိုပါဝင်ပါတယ်။အီရန်ထောင်လှမ်းရေးဌာနကထက်တလဲလဲချင်းချောက်မှုတွေနဲ့ဖိအားပေးမှုတွေကိုခံရတဲ့သူ့အဖြစ်ကိုကိုကာရင်အီရန်နိုင်ငံမှာမတရားမှုကိုဖော်ထုတ်ပြီးအမှန်တရားကိုပြောတဲ့ရှေ့နေတွေအပြစ်ပေးခံနေရတယ်လို့ Miss Boo Fazil ကပြောပါတယ်။အခုလိုသူ့ရဲ့ပြောဆိုချက်ကို American နိုင်ငံသားရဲ့ဌာနရဲ့မကြသေးခင်ကထုတ်ပြန်တဲ့အီရန်နိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာမှာမှန်ကန်ကြောင်းထပ်ပြီးဖြည့်ဆွတ်ထားပါတယ်။ဥပမာနိုင်ငံရဲ့တကြွလှုပ်ရှားသူရှေ့နေ Nasreen Sotouda ကိုခဏခဏထောင်ချတာအမျိုးသားလုံခြုံရေးကိုဆန့်ကျင်ပြီးလိမ့်လေလျှို့ဝှက်ကြံစည်မှုဆွဲချက်နဲ့ထောင်ထံ73နှစ်အပြစ်ပေးခံရတဲ့ Abdul Fattah Sultani လိုလူခွင့်ရေးကာကွယ်လှုပ်ရှားနေသူတွေနဲ့ရှေ့နေတွေကိုလည်းထောင်ထံတွေအပြစ်ပေးတာတွေကိုအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။အခြားသူတွေရဲ့ဥပဒေဆိုင်ရာအခွင့်အရေးတွေကိုအကျိုးဆောင်ပေးနေသူတွေဟာတရားဥပဒေစိုးမိုးရေးကာကွယ်ဖို့ကူညီနေကြတာပါ။ဒါအပြင်သူတို့တွေဟာနိုင်ငံတွင်းအရက်ဖက်လူအဖွဲ့စည်းရဲ့အရေးပါတဲ့အစိတ်ပိုင်းဖြစ်ပါဝင်နေပါတယ်။သမ္မတအိုဘားမားကလည်းနိုင်ငံရဲ့အောင်မြင်မှုအတွက်အရက်ဖက်လူအဖွဲ့စည်းအားကောင်းရှင်သန်ဖို့လိုအပ်ကြောင်းအထူးအလေးပေးပြောကြားခဲ့ပါတယ်။အခြားနိုင်ငံတွေအားလုံးကိုတိုက်တွန်းနေတဲ့ဤအတိုင်းအီရန်နိုင်ငံမှာရှေ့နေတွေနဲ့လူခွင့်ရေးကာကွယ်လှုပ်ရှားသူတွေကိုနှောက်ယှက်တိုက်ခိုက်မှုတွေရပ်ဖို့လက်ရှိဖမ်းဆီးခံထားရတဲ့ရှေ့နေတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကိုပြန်လွှတ်ဖို့နဲ့လူအဖွဲ့အစည်းမှာသူတို့ရဲ့အရေးပါတဲ့အခန်းကဏ္ဍကိုအတိအမှတ်ပြုဖို့အီရန်အစိုးရကို American ပြည်ထောင်စုကတောင်းဆိုပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့ကြံနေတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်ပါတီညီလာခံမှာတော့သမ္မတဘရက်အိုဘားမားဟာမကြခင်မှာတက်ရောက်ပြီးတော့မိန့်ခွန်းပြောကြားဖို့ရှိနေပါတယ်။အမေရိကန်သမ္မတတဦးအနေနဲ့ထမ်းဆောင်ရမယ့်တာဝန်တွေကိုတကယ်တော့ကြိုးပြီးတော့ပြင်ဆင်လို့မရနိုင်ပါဘူး။နိုင်ငံတကာပြည်ပခါတွေဘလို့ကင်တွယ်ဖြစ်ရှိမလဲ။လူငယ်တွေကိုစစ်တိုက်ဖို့စေလွတ်ဖို့စတဲ့ကိစ္စတာဝန်တွေကိုသမ္မတဇပွဲမှာထမ်းပြီးတော့လက်တွေ့လုပ်တဲ့အခါကျမှပဲသဘောပေါက်မှာဖြစ်ပါတယ်။ဒီလိုခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာအတွေ့အကြုံရှိတဲ့ Hillary Clinton အနေနဲ့သမ္မတတာဝန်ကိုအပြည့်အဝထမ်းဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း Mr. Obama ကပြောကြားလိုက်မယ်လို့အင်ဂျီတော်ကကြိုတင်ထုတ်ပြန်တဲ့မိန့်ခွန်းအနှစ်ချုပ်မှာဖော်ပြထားပါတယ်။Republican သမ္မတလောင်း Donald Trump ဟာပြိုင်ဘက် Democrat Party ရဲ့သမ္မတလောင်းဖြစ်တဲ့ Hillary Clinton ရဲ့ email server ကိုဝင်ရောက်ပြီးတော့သူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းပျောက်ဆုံးနေခဲ့တဲ့ email 3000ကျော်ကိုရှာဖွေဖို့အတွက် Russia နိုင်ငံကိုတိုက်တွန်းတဲ့အကြောင်းဗဟုထုနေကပြောဆိုလိုက်ပါတယ်။ Syria နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းမှာလူပေါင်း40ကျော်သေဆုံးပြီးတော့ဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရရှိပါပါလေ IS Islamic စစ်တွေးကြောအဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့စီစဉ်တာဖြစ်တယ်လို့ပြောပါတယ်ပြင်သစ်နိုင်ငံအနောက်မြောက်ပိုင်းကခရီးယန်ဖျားကြောင်းတစ်ခုမှာကက်သလစ်ဖုန်းတော်ကြီးတဦးကိုတပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံရတဲ့လူနှစ်ဦးဟာ IS အဖွဲ့ရဲ့အလံကိုကိုင်ဆောင်ထားပြီးတော့အဖွဲ့ခေါင်းဆောင်ကိုတစ်ဆာခံတဲ့အကြောင်းတရိတ်ထံပြုတယ်လို့ IS အကြမ်းဖက်အဖွဲ့ကထုတ်ပြန်လိုက်ပါတယ
်ကျေးဇူးပါသတင်းချင်းချုပ်ကိုဥဆောင်မွေပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရည်မှုကကိုရဲကောင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်လာမန်ဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေအားလုံးပျော်ရွှင်တဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.